ရှိခိုင်ပြည်နယ်ရင်းကလာတလို့ဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်နေရဆွန့်ခွာထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေအဆမတန်တင်ဆောင်လာတဲ့ဆက်လက်တစည်းပင်လားပင်လယ်အော်နီမှာဂျာရာဘရင်းတွေကတိမ်းမောက်ခဲ့တဲ့အတွက်လူ50ထက်မနည်းပျောက်ဆုံးနေပြီး20သေဆုံးတယ်လို့ဘင်္ဂလားဒေ့ရှ်ရဲတို့ကတောက်ကြနေမှာအတည်ပြုပြောဆိုတာကိုကိုးကားပြီး Reuters သတင်းမှာဖော်ပြပါတယ်။တာယာရသွားသူ10ဦးထက်မနည်းကိုလည်း Cox's Bazaar ကစီယုံတစ်ခုမှာကုသပေးနေတယ်လို့ရဲအယားရှိချီလောမမကပြောပါတယ်။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုဆက်လက်စီးပြီးထွက်ပြေးလာမှာစိုးရတဲ့ရာတူတူကြောင့်ဆက်လက်တိမ်းမောက်ခဲ့ရဖြစ်တယ်လို့လည်းသူကပြောပါရယ်အသက်ရှင်ကျန်ရင်သူအဗ္ဒူဆလာမာကသူတို့ဟာနတ်မြစ်တစ်ဖက်ကမြန်မာနိုင်ငံထဲကမရီပွားရွာကနေထွက်လာခဲ့ကြတာဖြစ်ပြီးဆက်လီထဲမှာလူပေါင်း80လောက်ပါတယ်လို့ပြောပါရယ်မြန်မာလုံခြုံရေးစခန်းတွေကို ARSA လက်နက်ကိုင်တွေဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်မြန်မာစစ်တပ်ရဲ့နေမင်းရှင်လေးရေးလှုပ်ဆောင်မှုအတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူပေါင်း9000ဝန်းကျင်ရှိသွားပြီလို့ကုလသမဂ္ဂကခန့်မှန်းထားတာဖြစ်ပါရယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေအရရနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှစက်တင်ဘာလ28ရက်ကြာရာပြင်းနေ့ကတကဖွင့်အစည်းအဝေးတစ်ခုပြုလုပ်ခဲ့ရမှာကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကတော့နှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်မှုကျူးလွန်သူတွေကိုအရေးယူဖို့မြန်မာစစ်ဘက်ကိုလက်နက်ခဲယံရောင်းချတာတွေကိုရပ်ထားဖို့တောင်းဆိုသွားပါတယ်။တခါမြန်မာစစ်တပ်ကိုပြစ်ဒဏ်ချဖို့အမေရိကန်ပြည်ထောင်စုကပထမဆုံးအကြိမ်တောင်းဆိုသွားတာလည်းဖြစ်ပါတယ်။